ေါ်တော့ဆန်ယုတ်တုစိုက်ထူတာဟာအသွင်သဏ္ဍာန်ရမဟုတ်ပဲအနှစ်သာရရှိရှိလုပ်နေကြတာဖြစ်တယ်လို့နိုင်ငံတော်သမ္မတဦးဝင်းမြင့်ကနေပြည်တော်တပြည်ခုံအဝိုင်းမှာကျင်းပတဲ့ဘိုကျိုးအောင်ဆန်ကျေးတွန်းယုတ်တုဖွင့်ပွဲအခမ်းအနားမှာပြောပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်
ဖေဖော်ဝါရီ13ရက်နေ့မှာကြာရောက်တဲ့ဘူကျော်အောင်ဆန်းရဲ့105နှစ်မြောက်ဝင်းနေမှာနေပြည်တော်ဘူကျော်အောင်ဆန်းရုပ်ထုဖွင့်ပွဲကိုနေပြည်တော်တပြည်ကုန်းအဝိုင်းမှာကျင်းပခဲ့ပါတယ်။အခုလိုဘူကျော်ရဲ့ဝင်းနေမှာမြန်မာနိုင်ငံရဲ့မြို့တော်ဖြစ်တဲ့နေပြည်တော်မှာစီရုပ်ထုကိုစိုက်ထူနိုင်ရလို့မင်္ဂလာရှိတဲ့နေ့တစ်နေ့ဖြစ်တယ်လို့သမ္မတကမင်းကုန်းအစမှာပြောလိုက်ပါတယ်
။ဒီနေ့ဟာကျက်တည်မင်္ဂလာပေါင်းတဲ့ခါကြောင်းတဲ့နေ့တစ်နေ့ဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့အမျိုးသားအာဇာနည်ခေါင်းဆောင်ကြီးဖြစ်တဲ့ဘူကျော်အောင်ဆန်းရဲ့မွေးနေ့မှာပြည်အောင်စုသမ္မတမြန်မာနိုင်ငံတော်ရဲ့မြို့တော်လက်ဖြစ်ပြီးပြည်အောင်စုနေမြေလက်ဖြစ်တဲ့နေပြည်တော်မှာပြည်အောင်စုရဲ့ကျေးဇူးရှင်ကြီးရဲ့ကျေးဥတုကိုမင်္ဂလာရက်မြတ်အခါသမယမှာတင့်တယ်ဝင်ကြွားခန္ဓာထွေဝါစီကားတိုင်းနှိပ်စွာစိုက်ထူနိုင်ခဲ့လို့ဖြစ်ပါတယ်
အခုဆိုက်ထူထားတဲ့ပူကျော်အောင်ဆန်းကျေးရုပ်ထုဟာအမြင့်ပေ18ပေရှိပြီးကြီးတန်ရင်9တန်းရှိတာကြောင့်မြန်မာနိုင်ငံကထိတာအသီးသီးမှာဆိုက်ထူထားတဲ့ပူကျော်ရုပ်ထုတွေထက်ပိုပြီးရှိပါတယ်ပူကျော်အောင်ဆန်းရဲ့ရုပ်ထုပုံဟွာကိုမြင်တိုင်းပူကျော်ရဲ့မူဝါဒတွေအကောင်အထည်ဖော်ဖို့ကြံနေသေးတာကိုမမေ့ဖို့ပူကျော်ရုပ်ထုကိုဆိုက်ထူနေတာဖြစ်ပြီးအနှစ်သာရရှိရှိလုပ်နေတာဖြစ်တယ်လို့ခံယူချောင်းတမရဦးဝင်းမြင့်ကပြောပါတယ
်ယခုလိုပူကျော်အောင်ဆန်းကျေးရုပ်ထုဆိုက်ထူတာဟာတမေကန်ရှန်ကအတွင်းတရံရလုံနေကြခြင်းမဟုတ်ပဲနိုင်ငံရဲ့အရေးအရာများနဲ့ဆက်လင်းပြီးအနှစ်ပါရရှိရှိနဲ့လုံနေကြခြင်းဖြစ်တယ်လို့ထပ်ယူပါတယ်ဘုရောအဆိုင်ရဲ့ခြေဥတ္တုကိုမြင်တွေ့တိုင်းဘုရောရဲ့မူဝါဒလမ်းစဉ်တွေကိုအကောင်အထည်ဖော်ရန်ကြံသေးတယ်ဆိုတာကိုမမင်းမလျော့စီရင်ဖြစ်ပါတယ်
ဘူကျော်ရည်ရွယ်မျှော်မှန်းခဲ့တဲ့ဒီမိုကရေစီဖက်ဒရယ်ပြည်အောင်စုစီကိုတိုင်းရင်းသားအလုံးစီလုံးညီမျှစွာချီတက်ကြဖို့ကိုလည်းသမ္မတကတိုက်တွန်းပါတယ်။အထူးသဖြင့်အခြေခံလူ့အခွင့်အရေးကိုအာမခံတဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံတော်ဖြစ်လာစေဖို့ကိုလည်းရည်ရွယ်ချက်ထားရှိပြီးဖြစ်တယ်လို့ပြောပါတယ်။ဘူကျော်အောင်ဆန်းရုပ်ထုကိုမြန်မာနိုင်ငံကမြို့ပြနဲ့တိုင်းရင်းသားဒေသတွေမှာပါစိုက်ထူနေကြတာဖြစ်ပြီးဘူကျော်ရဲ့105နှစ်မြောက်ဝင်းနေမှာတော့နေပြည်တော်အပြင်ရန်ကုန်မြို့၊ဆိုင်းတရာမြို့နယ်နဲ့မကွေးတိုင်းမင်းတုံးမြို့မှာလည်းစိုက်ထူခဲ့ပါတယ်။ပူကျော်ရုပ်ထုဆိုက်ထူတာနဲ့ပတ်သက်လို့တိုင်းရင်းသားဒေသတချို့မှာတော့ဒေသခံတွေနဲ့တိုင်ပင်မှုမရှိဘူးဆိုပြီးကံကွက်ဆန္ဒပြတာတွေရှိခဲ့တယ်လို့အဲ့ဒီတဲကလူတချို့ကိုလည်းဖမ်းဆီးအရေးယူတာတွေရှိခဲ့ပါတယ်။ပူကျော်အောင်ဆိုင်ရဲ့မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီလ13ကိုကလေးများနေ့အဖြစ်နဲ့မြန်မာနိုင်ငံမှာသတ်မှတ်ထားပြီးဒီကနေ့မှာပူကျော်မွေးနေ့နဲ့ကလေးများနေ့ပွဲအသီးသီးကိုမြန်မာနိုင်ငံနေရာအနှံ့အပြားမှာရှင်းပနေကြပါတယ်။